မြန်မာနိုင်ငံမှာဒုတိယတန်ရုပ်ပြည်ပခါဆက်မဖြစ်အောင်ပြန်လည်တင်းမြှားရေးလုပ်ဖို့အားလုံးကိုတရုတ်နိုင်ငံကတိုက်တွန်းသွားမယ်လို့တရုတ်နိုင်ငံကြားဌာနပြောခွင့်ရကပြောပါတယ်
။中方将同各方保持沟通协调，同东盟一道加大劝和促谈，全力推动缅甸局势尽快。
ပဲအားလုံးနဲ့တရုတ်နိုင်ငံကဆက်ပြီးဆက်သွယ်ညှိနှိုင်းသွားပါမယ်။ပြန်လည်တင်းမြှားရေးဖော်ဆောင်ဖို့နဲ့ဆွေးနွေးပြောဆိုဖို့အာဆီယံအဖွဲ့နဲ့အတူတူကတိုက်တွန်းသွားပါမယ်။မြန်မာနိုင်ငံအခြေအနေဖြစ်နိုင်သမျှအမြန်ဆုံးအေးစေးပြီးတည်ငြိမ်မှုအပြည့်အဝပြန်ရောက်အောင်လုပ်ဖို့တိုက်တွန်းသွားပါမယ်လို့ပြည်နိုင်ငံရဲ့ဌာနပြောခွင့်ရကြောင်လီကျန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။မြန်မာအခြေအနေပူဆိုးမလာရေးဒါမှမဟုတ်ထိမ့်မြတဲ့အခြေအနေရောက်မသွားစေရေးနောက်ထပ်ဒုရဒဏ်ရုံမဖြစ်အောင်အရသာတွေထိခိုက်သေးဆုံးမှုမဖြစ်အောင်ရှောင်ရှားဖို့မြန်မာအချုပ်အခြာအာဏာပိုင်မှုကိုထိခိုက်စေပြီးအခြေအနေထပ်ပြီးရှုပ်ထွေးသွားစေမယ်။ကုလသမဂ္ဂလူမျိုးရေးကောင်စီကတင့်လျော်မှုမရှိဘဲဝင်ရောက်ဆွတ်ဖက်တာမျိုးကိုရှောင်ရှားဖို့နဲ့သူတို့ကိုယ်ပိုင်အကျိုးမြတ်ရဖို့အတွက်မြမအခြေအနေကိုမတိမငြိမ်ဖြစ်အောင်လုပ်ပြီးမိလောင်ရလေပင်လုံးမဲ့ပြပအင်အားစုတို့ကိုလုံးဝရှောင်ရှားဖို့ဆိုတဲ့နိုင်ငံကြီးဝန်ကြီးဝမ်ဂျီပြီးခဲ့တဲ့တောက်ကြာနေ့ကပြောခဲ့တဲ့အချက်သုံးချက်ကိုလည်းပြောခွင့်ရကြောင်လီကျန်းကထပ်ပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီပြပအင်အားစုတို့ဆိုတာကဘယ်သူဘယ်နိုင်ငံတွေဆိုတာနဲ့ဘယ်လိုအကျိုးမြတ်တွေအတွက်ဆိုတာကိုဝန်ကြီးဝမ်ဂျီကရှင်းရှင်းလင်းလင်းမပြောခဲ့တယ်လို့အခုပြောခွင့်ရကလည်းရှင်းပြမသွားပါဘူး။